မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက်နေထိုင်ရေးလုံခြုံမှုအတွက်မီဇူရန်ပြည်နယ်အစိုးရက Refugee ID Card ဒုက္ခသည်ကတ်ပြားတွေထုတ်ပေးနေပါတယ်။လက်ရှိမီဇူရန်ပြည်နယ်ချန်ဖိုင်းခရိုင်ဘက်မှာမြန်မာဘက်ကဒုက္ခသည်4000ကျော်ကိုဒုက္ခသည်ကတ်တွေရရှိထားပြီလို့မီဇူရန်ဒုက္ခသည်ကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညန်းကဆက်ပြောပြပါလိမ့်မယ်။
ချင်းပြည်နယ်နဲ့ကဲ့ရဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရဲ့ဆေးအာဏာသိမ်းပြီးနောက်ပိုင်းထွက်ပြေးခုံလုံကြသူတွေကိုမီဇိုရန်ပြည်နယ်အစိုးရကဒုက္ခသည်အသိအမှတ်ပြုမှတ်ပုံတင် Refugee ID Card တွေထုတ်ပေးနေပါတယ်။အထူးသဖြင့်ကြံဖိုင်းခရိုင်မှာဒုက္ခသည်4000လောက် Refugee ID Card ရခဲ့တယ်လို့မီဇိုရန် NGO United for Democratic Myanmar တွဲဘက်အတွင်းရေးမှူးကိုရစ်ချက်က VOA ကိုပြောပါတယ်။
ဒီလိုတပိနေလုံးမှာလုံနေတာဒါပေမဲ့စံဖိုင်းမှာကြတော့ဟိုပို့ပြီးတော့မြန်မြန်ဆန်ဆန်တို့လောက်ဆောင်သွားတာပေါ့နော်ဟိုစက်ပြီးချောင်းကတော့စံဖိုင်းခရိုင်မှာဆိုရင်တပေါင်းကျော်လောက်ရှိတယ်အဲ့ဒီတပေါင်းကျော်လောက်မှာလောလောဆယ်စရင်တို့ယူနိုင်တာက6000ကျော်တို့စရင်ယူတယ်အဲ့ဒီ6000ကျော်အထဲမှာတို့က4000ကျော်ကိုအဲ့ဒီဒီဂျစ်တီကပီစီသွားပြီပေါ့နော်ဂျန်တဲ့ဟာတွေလည်းတို့ဆက်လောက်သွားဖို့ရှိတယ
်မြန်မာနိုင်ငံကနေတိမ်းရှောင်ရောက်ရှိလာတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထောင်ဌာနတာဝန်ရှိသူတွေတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ပြည်လဲထူထောင်ရေးဌာနကတာဝန်ရှိသူတွေဟာအိုက်ဇောမြို့ကိုရောက်လာတဲ့စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေစီကိုဇန်နဝါရီလ19ရက်နေ့ကတွားရောက်ကြည့်ရှုခဲ့ပြီးဒုက္ခသည်မှတ်ပုံတင်ကတ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါဒုက္ခသည်မှတ်ပုံတင် Refugee ID Card ကိုမီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့အဖွဲ့တွေကစီစဉ်ထုတ်ပေးနေတာဖြစ်တယ်လို့လည်းကိုရစ်ချက်ကရှင်းပြပါဗျ။
အဲဒီကပ်ပြားကမီဇိုရန်အစိုးရကနေပြီးတော့မှစီစဉ်ဆောင်ရွက်တဲ့ဟာဖြစ်တယ်။ဆိုတော့ဒီပြည်နယ်မှာသူကအဲဒီ ID Card ကိုလုံမဲ့အဖွဲ့အစည်းလေးတွေသူကအဖွဲ့ချထားတာပေါ့နော်။ဆိုတော့အဲဒီအဖွဲ့အစည်းကနေပြီးတော့မှအခုလုံချနေတာဖြစ်တယ်။အခုရပိုင်းဆိုရင်ဒီမီဇိုရန်ပြည်နယ်မြို့တော်အဇောမြို့မှာဆိုရင်ရက်က30ကျော်မှာတို့ကဒီ refugee card ကိုပေါ့နော်ကိုပြေချောင်းကြီးအကုန်လုံးပေးလိုက်ပြီတချို့ဆိုရင်တော့အကုန်လုံးရုံးကိုပြင်ပေးသွားတဲ့ပုံတွေလည်းအများကြီးရှိတယ်ကြာ
မီဇိုရန်ပြည်နယ်အစိုးရကထုတ်ပေးတဲ့ဒုက္ခသည်အသိအမှတ်ပြု refugee ID card ရမဲ့သူတွေအနေနဲ့မီဇိုရန်ပြည်နယ်ထဲမှာတရားဝင်ယာယီနေထိုင်ခွင့်ရတဲ့သဘောလည်းဖြစ်ပါတယ်
အခုတည်းကမှုတော့ရှိနိုင်တယ်။ဘာလို့လဲဆိုရင်တော့သူရရဲ့အဓိကရှိတဲ့ချက်ကလည်းဒီမီဇိုရန်ပြည်နယ်မှာဒီစစ်ပစ်ရှောင်းအုပ်ကြီးဘယ်နှဦးရှိတယ်လဲဆိုတဲ့ဟာကိုသူကအေးကြီးကြကြလေးစရင်ပြုစုချင်တာတစ်ခုပါတယ်။ပြီးတော့နောက်တစ်ခုကဒီမီဇိုရန်ကိုရောက်နေတဲ့ဒီစစ်ပစ်ရှောင်းနေအနေနဲ့မီဇိုရန်မှာနေထိုင်တဲ့အခိုင်သူတို့အတွက်ပူပြီးတော့မှလုံခြုံမှုရှိစေဖို့အတွက်ပေါ့နော်။သဘောတကူကခရီးဒီပါရေးသွားချင်တဲ့သူဆိုရင်ဒီ ID စာနဲ့ခရီးတွေသွားလို့ရမယ်ဒီမီဇိုရန်ပြည်နယ်အတွင်းပေါ့နော်လွတ်လွတ်လပ်လပ်သွားလို့ရမယ်တခုခုအခက်ခဲပါညာရှိတယ်ဆိုရင်လည်းအဲ့ဒီဒီ refugee ID ကကိုပြချင်းအဖြစ်အများကြီးထောက်ကူပေးနိုင်တယ
်မီဇိုရန်ပြည်နယ်မြို့တော်အိုက်ဇောမြို့ရက်ကွက်30ကျော်မှာဒုက္ခသည်အသိအမှတ်ပြု refugee ID ကပြလှုပ်ဆောင်ဖို့ရက်ကွက်အုပ်ချုပ်ရေးမှူးရုံးတွေကတဆင့်ဖောင်တွေကိုဖြန့်ဝေခဲ့ပြီးရက်ကွက်အသီးသီးမှစတင်လှုပ်ဆောင်နေပါတယ်မီဇိုရန်ပြည်နယ်ကြံဖိုင်းခရိုင်မှာမြန်မာစစ်ပေးရှောင်ဥယျာဉ်အများဆုံးခိုလုံနေပြီးတော့လုံဆိုင်ခရိုင်လုံလိုက်ခရိုင်တွေဘက်မှလည်းခိုလုံနေကြတဲ့သူတွေရှိပါတယ်။လက်ရှိမီဇိုရန်ပြည်နယ်တစ်ခုလုံးမှာမြန်မာနိုင်ငံဘက်ကထွက်ပြေးခိုလုံကြသူတွေ3000ဝန်းကျင်လောက်ရှိနေပြီးဒေသခံအကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာစစ်ရေးတင်းမာမှုဖြစ်စဉ်အတွင်းမတူပီထန်တလန်စကိုင်းတိုင်းကလေးမြို့နယ်ဒေသခံတွေဟာမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့တာပါ။မီဇိုရန်ပြည်နယ်မှာအခုဆိုရင်မြန်မာဘက်ကရောက်နေတဲ့ဒုက္ခသည်3000လောက်ရှိနေပါပြီ။မီဇိုရန်ပြည်နယ်အစိုးရအနေနဲ့ရောက်လာတဲ့စစ်ဘေးဒုက္ခသည်တွေကိုအတက်နိုင်ဆုံးကူညီပေးနေတယ်လို့ဒေသတွင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။